ကချင်ပြည်နယ်ကဖမ်းဆီးကန်လူငယ်တွေလွတ်လာတဲ့အကြောင်းအရင်ဆုံးတက်ဆက်ပေးပါမယ်။ကချင်ပြည်နယ်မှာတက်မတော်ကနေဖမ်းဆီးပြီးတော့မတရားအသင်းဆက်သွယ်မှုဥပဒေပုံမှ71နဲ့အမှုဖွင့်ရေးယူခံထားတဲ့လူငယ်48ယောက်ဟာလွန်ခဲ့တဲ့ရက်ကပဲဗမော့ချင်းထောင်ကနေပြန်လည်လွတ်မြောက်လာပါပြီ။သူတို့ပေါ်ဆက်တင်ထားတဲ့ပုံမှ71အစားရာဇသက်ကြီးဥပဒေပုံမှန်200နှစ်ပြည်မှုကျူးလွန်ပြီးတော့တရင်ပေးပို့ရန်ပြက်ကွက်မှုနဲ့ပြောင်းလဲဆွဲချက်တင်ပြီးတော့ပြည်တံချမှတ်ပြီးတဲ့နောက်ပိုင်းအခုလိုပြန်လွတ်လာတာပါအပြည့်အစုံကို VOA ထိုင်းအခြေစိုက်သတင်းတော်နိုင်ကိုရင်ကပေးပို့ထားပါတယ်ခင်ဗျာ
မတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်19တင်းနဲ့တရားစွဲဆိုခံရတဲ့ကချင်ပြည်နယ်ပူဇော်ဦးမြို့နယ်ကလူငယ်48ဦးဟာပမော်ချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပြီလို့အမှုကိုကူညီဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးခွန်နောင်ကပြောပါတယ်တ
ရားသက်ကြီးတရားမင်းနဲ့ကြောင်းကြမှာမိတ်ဆက်တာပေါ့စစ်တမ်းတော့ချတာပေါ့ဗျာဒါမှလည်းစစ်တမ်းချပြီမှလည်းဆုံးရတဲ့လွတ်သွားတာပေါ့ပုံမှန်200နှစ်ကပြည်မှုကျူးလွန်ပြီးဖြစ်ကြောင်းပြည်ရဲ့နေဖြစ်စေယုံကြည်ရအကြောင်းရှိတဲ့နေဖြစ်စေမိမိမျိုးစုပုံပြည့်မှုနဲ့ဆက်နေရဥပဒေနဲ့ဒီပြည်ရန်တောင်းဝန်ရှိတော့ဘင်းကိုမပြီးပဲသမင်ပြက်ွက်ရင်ဒီလို6လတိဆောင်တဲ့မျိုးမျိုးဖြစ်စေငွေတန်ဖြစ်စေတန်ရလုံးဖြစ်စေချမှတ်ရမယ်ပေါ့ဆိုကြတာပေါ့ဗျာသူတို့ကတော့ပြည်မှုကျူးလွန်ပြီးဖြစ်တယ်ဆိုတဲ့ဥစ္စာကိုအောင်ရှိတဲ့လူတွေကိုပြည်မဖေးပဲနဲ့တက်ဖွဲ့တာပေါ့ဗျာအဲ့ဒီပုံမှန်ကကြောင်းကြီးချတာ
လူငယ်48ဦးကိုမတရားသိမ်းဆွတ်တယ်မှုဥပဒေပုံမှန်19ရက်အစားဥပဒေရဇသက်ကြီးပုံမှန်200နှစ်နဲ့ပြောင်းလဲပြည်ထောင်ချမှတ်ခဲ့တာပါဗုဒ္ဓဟူးနေ့ကလွတ်မြောက်လာတဲ့လူငယ်တွေအနေနဲ့လက်ရှိပမော်မြို့မှာအသိသိခံကာလအတွင်းသိသိခံပစ္စည်းတွေကိုထုတ်ယူနေစေလို့ဥက္ကဋ္ဌကဆိုပါတယ
်လွတ်ပြီးတော့မှသူတို့အိမ်ကြံဖို့လုပ်နေကြတယ်သူတို့ပမော်ကနေပြီးတော့မှသူတို့မပုံတင်နေမတိုင်ပုံနေပေါ့လေအဲ့ဒါတွေသူတို့ဖားပြီးစင်ကသိထားတဲ့ဥစ္စာရှိတယ်အဲ့ဒါတွေကိုစောင့်ယူပြီးတော့မှပြန်မယ်လို့တော့သိရတယ်ဒီလိုရှိအောင်လုပ်တော့တယ်
ပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလမှာ KIO ကချင်လူလိုက်ရေးဖွဲ့ထိန်းချုပ်ရဒေတာဘက်ပန်ကြရမှာတင်တန်းသွားတက်ခဲ့တဲ့ပူဇော်ဦးမြို့နယ်ဒေတာခံလူငယ်48ဦးကိုတပ်မတော်ကလည်းဖမ်းဆီးထားပြီးမတရားသိမ်းဆက်သွယ်မှုဥပဒေနဲ့အမှုဖွဲ့ရေးယူထားတာပါဒီအချိန်လေးကိုတရားလှုပ်တော်ရှိနေဦးခွန်နောင်ကအခုလိုပြောပါတယ
်သူကတော့ဒီအဲ့ဒီကိုမိုက်ကြရမှာဒီစက်ကျုံမုံကြီးကနန်းပတ်သက်တာပေါ့လေစက်ကျုံမုံကြီးကနန်းဆက်ပြီးတော့မှပြန်လာတဲ့အချိန်မှာရွေးချင်မှတချို့ဖမ်းတယ်စိန်တို့မှတချို့ဖမ်းတာပေါ့လေအဲ့လိုဒီပေါ့အဲ့ဒီဂိမ်းမှာတချို့ဖမ်းတယ်ဖမ်းပြီးတော့မှပဲအဲ့ဒါတရားပြင်အုပ်ကိုစက်ကျုံပြန်ဆွဲလိုက်တော့တာပေါ့
အဲ့ဒီလူငယ်တွေကနေဖွံ့ဖြိုးရေးတင်တန်းနဲ့တက်ရောက်လူလာကြောင်းခရီးရန်ဂိုင်းပေါင်းစုံဖွဲ့တင်တဲ့စေတခန့်တွေက KIO ထိန်းချုပ်နယ်မြေမှန်ကြရမှာတင်တန်းတက်ရောက်ဖို့အတွက်စီစဉ်ပေးခဲ့တာဖြစ်တယ်လို့ KBC သွင်းရေးမှူးဒေါက်တာခလန်ဆန်းစွန်ကပြောပါတယ
်။ဒါလည်းဒါမှသူတင်တန်းတော့ရည်ရွယ်ဆိုတဲ့အဓိကတော့ပေါ့။အမှန်ဆိုရင်တော့ဒီဟောမူကြီးစေဝါနဲ့ပတ်သက်တဲ့အသိပညာပေးတင်တာပေါ့
။ဖန်စီခံရသူတွေဟာမှန်ကြရမှာတလားကြာတင်တန်းတက်ရောက်တက်ခဲ့တာဖြစ်ပြီးတင်တန်းတက်ရောက်ပြီးပြန်ကချင်းပြည်နယ်လွယ်ကျယ်မြို့နယ်မှာအောက်တိုဘာလ17ရက်နေ့ကဖန်စီခံရတာဖြစ်ပါတယ်။ဖန်စီခံရသူတွေထဲမှာအမျိုးသား43ဦးနဲ့အမျိုးသမီး9ဦးပါဝင်ပြီးပမော်ကျင်းဆောင်မှာ9လသာထိန်းသိမ်းခံရပြီးအခုလိုပြန်လည်လွတ်မြောက်လာတာလည်းဖြစ်ပါတယ်ခင်ဗျာ။